ဘင်္ဂလားဒေ့ရှ်နိုင်ငံဆွန်ဒာဘန်တစ်တောအတွင်းမှာရှိတဲ့ဘင်္ဂလားကျားအရေအတွက်ဟာ100လောက်သာရှိတော့တယ်လို့တော်ရန်တရိษံဆိုင်ရာကြွန့်ကျင်သူတွေကပြောပါတယ်အခုလိုကိန်းဂဏန်ထွက်ပေါ်လာတာဟာရှားပါတရိษံလို့သတ်မှတ်ထားတဲ့တဘာဝတစ်တောဝိုင်းအတွင်းကျန်ရှိနေတဲ့အရေအတွက်ဟာအရင်ကခမန်းထားတာနဲ့အများကြီးရော့ကျနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံရှေ့ဘက်ချမ်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘက်အစွန်ပိုင်းအကြားမှာတည်ရှိတဲ့ဒီဆွန်ဒာဘန်တစ်တောဝင်းကြီးဟာကီလိုမီတာ1000လောက်ကျယ်ဝန်းပြီးတတော်ဝင်အတွင်းမှာမြစ်တီချောင်းနေတက်ချေကစီးစင်းနေတာလည်းဖြစ်ပါတယ်ကရသမကယူနက်စကိုအဖွဲ့ကြီးကကမ္ဘာအမွေအနေဖြင့်သတ်မှတ်ထားတဲ့လက်မှုတော်60ရာခိုင်နှုန်းဟာလည်းဒီတတော်ဝင်အတွင်းမှာရှိနေတာဖြစ်ပြီးကျန်40ရာခိုင်နှုန်းကတော့အိန္ဒိယနိုင်ငံပိုင်နယ်ထက်မှာတည်ရှိတာပါ2004ခုနှစ်မှာကောက်ယူခဲ့တဲ့စစ်တမ်းအရဆွန်ဒာဘန်စစ်တောအတွင်းဘင်္ဂလားကျားအရေအတွက်440လောက်ရှိတယ်လို့တော်ရန်တရိတ်ဆန်ရေးရကြွန့်ကျင်သူတွေကခန့်မှန်းထားကြပေမဲ့အဲ့ဒါဟာကြားချေရာကိုလိုက်ပြီးရေတွက်ခဲ့တာကြောင့်မှားနေတယ်လို့ဆိုပါတယ်အခုရရှိတဲ့ကိန်းဂဏန်အသေးအရာကမ္ဘာကြားအရေအတွက်စုစုပေါင်းရဲ့၄ပုံ၃ပုံရှိနေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိနေတဲ့ကြားတွေကိုတရားမဝင်တပ်ဖြတ်တာနဲ့ကြောင်မီသွေးသုံးလျှက်စစ်တာအပိစေယုံတိဆောက်မှုတွေကြောင့်ရှားပါကြားတွေမျိုးတုံသွားမှာစိုးရိမ်ရတယ်လို့အိန္ဒိယနိုင်ငံကတော်ရန်တရိတ်ဆန်သိပ္ပံပညာရှင်ယဗင်ဒရာဒက်ဂျာလာကပြောပါတယ်